Welcome, Mr. Nicholas Kongjam.
Thank
Welcome
you,
to
Sarah.
VOA. Welcome to VOA Burmese program. Mr. Kongjam is the head of IIIM or Myanmar Mechanism.
Myanmar mechanism လို့သူကခေါ်တယ် IIIM ရဲ့အကြောင်းကိုရှင်းပြပေးပါဒီ Myanmar mechanism ရဲ့လုပ်ပိုင်ခွင့်တာဝန်တွေကဘာပါလဲဒီတာဝန်တွေခြေဖို့ဘယ်လိုမျိုးဆောင်ရွက်နေပါလဲရှင်
Well, we're a mechanism created by the United Nations highest human rights body, the Human Rights Council.
မြန်မာမကင်နီဇမ်ဆိုတာကတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဆင့်အမြင့်ဆုံးအဖွဲ့အစည်းလူခွင့်ကောင်စီကနေပြီးတော့ဖွဲ့စည်းပေးထားတဲ့ယနေ့ရတခုဖြစ်ပါတယ်။ကျွန်တော်တို့ကအနင်းထားတဲ့လုပ်ပိုင်ခွင့်တွေကတော့မြန်မာနိုင်ငံမှာ2017ခုနှစ်ကလေးကစလို့စိုးရွားတဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေချိုးဖောက်ကျူးလွန်တဲ့စိုးရွားတဲ့ပြစ်မှုတွေရဲ့အထောက်အထားတွေစုဆောင်းဖို့တင်စီဖို့နဲ့တုံ့တက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကမြန်မာတနိုင်ငံလုံးမှာအကျုံးဝင်ပါတယ်။ကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေကိုဖွဲ့စည်းတစ်ခုကကျူးလွန်တာဖြစ်ဖြစ်လူတူးတစ်ယောက်ကကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်နေဆိုလို့ရှိရင်အထောက်အထားတွေစုဆောင်းဖို့လုပ်ပိုင်ခွင့်အာဏာအနှင်းထားပါတယ်။2017ခုနှစ်ဇန်နဝါရီလ1ရက်နေ့ကစတာဖြစ်ပြီးတော့ခွင့်ပြုတဲ့လုပ်ပိုင်ခွင့်ကိုလူခွင့်ကောင်စီကမပြေမချင်းဆက်ပြီးတော့စုံစမ်းနေမှာဖြစ်ပါတယ်။ဒီနေ့မနေ့ပြန်နောက်သတင်းပတ်တွေအထိဆက်ပြီးတော့အချက်လက်တွေစုဆောင်းနေမှာပါကျွန်တော်တို့ကလုပ်ပိုင်ခွင့်တာဝန်ပေးထားတဲ့နောက်တစ်ချက်ကပြစ်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားရုံးမှာပဲဖြစ်ဖြစ်နိုင်ငံအဆင့်တရားရုံးမှာပဲဖြစ်ဖြစ်တရားစွဲတဲ့အခါမှာကျွန်တော်ရထားတဲ့ဒီအချက်လက်တွေကိုသုံးသပ်ပြီးတော့လိုအပ်သလိုမျှဝေဖို့ဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ဒီအချက်လက်တွေကိုစမ်းစစ်ပြီးတော့ဒီမှုမှာဘသူကတာဝန်ရှိတယ်လဲဆိုတာကိုစူးစမ်းသုံးသပ်ပါတယ်။အမှုတိစောက်ထားပြီးတော့တနည်းနည်းကြလို့ရှိရင်တက်ဆိုင်ရာမှုကိုစစ်ဆေးတဲ့တရားရုံးတွေကိုမျှဝေနိုင်ဖို့ပြင်ဆင်ထားရပါတယ်
။ And like you mentioned and you explained before it was started
ဆောဆောက Mr. Khun Jam ရှင်းပြသွားတဲ့အထက်မှာပါတယ်လို့ပဲဒီ IIIM ကိုစပြီးတော့ဖွဲ့စည်းချိန်တော့ရှမ်းကချင်ရခိုင်မှာဒီ2012ခုနှစ်ထဲကဖြစ်နေတဲ့အဆိုးဝါးဆုံးလူခွင့်ချိုးဖောက်မှုထောက်ထားတွေကိုစုဆောင်းမှတ်တမ်းပြုစုထားဖို့ဖြစ်တယ်လို့နားလည်ပါတယ်။ဒါပေမဲ့ February 1ရက်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီလူခွင့်ချိုးဖောက်မှုတွေကိုလည်းရယူမှတ်တမ်းပြုထားရဲဆိုတော့လုပ်ငန်းလုပ်ပိုင်ခွင့်တာဝန်တွေကိုတိုးချဲ့လိုက်တဲ့သဘောပါလားရှင
် So does it mean that the mandate has extended?
No, the mandate has not been extended. When we were established, it actually
လုပ်ပိုင်ခွင့်တာဝန်တွေကိုတိုးပေးလိုက်တာမဟုတ်ပါဘူး။ IIIM ကိုစတင်ဖွဲ့စည်းတည်ထောင်ခြင်းတွေကမြန်မာတနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းဖို့တာဝန်ပေးထားတာပါ။ခင်ဗျားပြောတာမှန်ပါတယ်။လူခွင့်ကောင်စီက IIIM ကိုဖွဲ့စည်းပေးလိုက်ခြင်းကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ခဲ့တဲ့ပြစ်မှုအထောက်အထားတွေကိုအဓိကစုဆောင်းဖို့တာဝန်ပေးခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘယ်နေရာမှာမဆိုကျူးလွန်တဲ့ဒီကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရမယ်လို့တာဝန်ပေးထားတာဖြစ်ပါတယ်။ဘယ်တော့မှအချိန်ကန့်သက်ချက်ဆိုတာလည်းလုံးမထားပါဘူး။ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတာဝန်ယူမှုမရှိရင်အခုလိုကြီးလေးတဲ့ပြစ်မှုတွေထပ်ခါချိုးဖောက်နေမှာကိုလူခွင့်ကောင်စီကစိုးရိမ်လို့ဖြစ်မှာပါ။ဒါကြောင့်လည်းပဲအထောက်အထားတွေကိုစုစည်းသိမ်းဆည်းထားတဲ့အဖွဲ့တစ်ခုကိုတည်ထောင်ပေးလိုက်တာဖြစ်ပါတယ်။ဒါမှတနည်းကြလို့ရှိရင်တာဝန်ရှိသူတွေတာဝန်ခံမှာဖြစ်ပါတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာအတိုင်းအဝန်ကအခုလိုမျိုးအထောက်အထားတွေကိုစုဆောင်းနေတယ်ဆိုတာသိလို့ရှိရင်တချို့ကျူးလွန်မှုမျိုးတွေကိုထပ်ပြီးတော့ကျူးလွန်မှုတွန့်ဆုတ်သွားနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ IIIM ကိုဖွဲ့စည်းပေးထားတာဖြစ်ပါတယ်
။ So what kind of information?
အဲ့တော့ဒီ IIIM ကဘယ်လိုအချက်အလက်တက်တဲ့အထောက်အထားတွေကိုရယူစုဆောင်းနေပါလဲ။တကယ်လို့ဒီလိုမျိုးအချက်အလက်တွေပေးပို့ခြင်းတဲ့သူတွေအနေနဲ့ရောသူတို့ပေးပို့တဲ့အချက်အလက်တွေအလားအသတ်မဖြစ်ရအောင်ပေါ့နော်။ဘာတွေသတိပြုသင့်ပါလဲရှင်။
We're looking at crimes that amount to serious international crimes are defined generally as crimes against humanity, war crimes.
လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှု၊ဆေးရဆွဲမှု၊ဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုလိုမျိုးကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းပါတယ်။ဆေးရဆွဲမှုကတော့လက်နက်ကိုင်ပြစ်ပခါတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေပါ။ Geneva Brainian ပါအချက်တွေကိုချိုးဖောက်တဲ့ဥပဒေစည်းကမ်းတွေကိုချိုးဖောက်တဲ့အမှုတွေဖြစ်ပါတယ်။လူသားတို့ပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးကြတော့အရက်သားတွေပေါ်မှာစနစ်တကျအကျယ်ပြန့်ပြန့်ပြစ်မှတ်ထားတဲ့အခါမှာကျူးလွန်တဲ့ကြီးလေးတဲ့လူခွင့်ချိုးဖောက်မှုမျိုးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကတော့ရွယ်ချက်ရှိရှိနဲ့လူမျိုးရေးဘာသာရေးအခြေခံနဲ့အတိုင်းအဝန်းတွေကိုဖျက်ဆီးပစ်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီလိုပြစ်မှုတွေကျူးလွန်နေဆိုတဲ့အထောက်အထားမျိုးစုံကိုစုဆောင်းပါတယ်။ဒီပြစ်မှုတွေအတွက်ဘယ်သူတွေမှာတာဝန်ရှိတယ်လဲဆိုတာသိနိုင်မဲ့အထောက်အထားတွေကိုလည်းစုဆောင်းပါတယ်။ပြမှုကျူးလွန်ခံရသူတွေတက်တွေတွေကိုကျွန်တော်တို့စကားပြောချင်ပါတယ်ဒီမှုတွေကျူးလွန်မှုစီစဉ်သူတွေအမိတ်ပေးသူတွေကိုပေါ်ထုတ်ဖို့အတွက်ထဲထဲဝင်ဝင်အကြောင်းချက်တွေသိထားသူတွေနဲ့စကားပြောနိုင်မှုကသိအရေးကြီးရဲဆိုတာအလားတူပြမှုတွေစုံစမ်းမှုတွေကျွန်တော်အတွေ့အကြုံအရပြောချင်ပါတယ်ဒါကြောင့်မလို့အဲ့လိုမျိုးအတွင်းသတင်းပေးနိုင်တဲ့သူမျိုးတွေကျွန်တော်တို့ကိုဆက်သွယ်လာဖို့မျှော်လင့်ပါတယ်ကျွန်တော်တို့နှီးမျိုးစုံနဲ့အထောက်အထားတွေစုဆောင်းတဲ့အသေးစိတ်ကိုတော့ကျွန်တော်အလုပ်တွေထိခိုက်မှာဆိုလို့သိမပြောချင်ပါဘူးပြောပြနိုင်တာကတော့ကျွန်တော်တို့ကိုအချက်လက်ပေးခြင်းလို့ဆက်သွယ်လာသူတွေအများကြီးရှိပါတယ်။သူတို့ကိုကျွန်တော်တို့တောင်းဆိုတာကဓာတ်ပုံတွေဗီဒီယိုတွေပေးတယ်ဆိုရင်ဘာဖြစ်တာလဲ ဘယ်နည်းကဗမာဖြစ်တာလဲအဲ့ဒီဓာတ်ပုံဗီဒီယိုတွေကိုဘယ်သူရိုက်ထားလဲဆိုတာကိုပြောပြဖို့မေးပါတယ်အင်တာနက်ပေါ်မှာတွေ့နေတဲ့ဗီဒီယိုမျိုးဆိုရင်တော့ကျွန်တော်တို့လည်းအချက်လက်ရနိုင်တဲ့အတွက်အဲ့ဒါမျိုးတွေပေးဖို့မလိုပါဘူးကျွန်တော်စီဆက်သွယ်မဲ့သူတွေအနေနဲ့သူတို့အတွက်အန္တရာယ်မရှိနိုင်တဲ့နည်းလမ်းတွေကိုဆက်သွယ်ဖို့ပြောပါတယ်သူတို့ရဲ့လုံခြုံရေးကကျွန်တော်တို့အတွက်သိအရေးကြီးပါတယ်ကျွန်တော်တို့ရဲ့ website ပေါ်မှာလည်းကျွန်တော်တို့ကိုဘယ်လိုဆက်သွယ်လို့ရတယ်ဆိုတာကိုရှင်းပြထားပါတယ်ပို့တဲ့အချက်လက်တွေကြားဖြတ်မယူနိုင်အောင်လို့အင်မတန်လုံခြုံစိတ်ချရတဲ့ proton mail စနစ်ကိုသုံးပါတယ်တခုရှိတာကဆက်သွယ်တဲ့သူတွေကလည်းအဲ့ဒီ proton mail စနစ်ကိုသုံးဖို့တော့လိုပါတယ် message ပို့ခြင်းနဲ့ဆိုရင်လည်း signal လိုမျိုးစိတ်ချလုံခြုံတဲ့စနစ်ကိုသုံးပါလို့ကျွန်တော်ကတော့ကြံပြုခြင်းပါတယ်
So since double I double M is doing open source investigation.
Now the double I double M ကဘယ်သူမှဆိုပေးပို့တဲ့အထောက်အထားအချက်အလက်တွေကိုပေါ့နော်ရယူစုဆောင်းတဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရရှိတာတွေကိုဘယ်လိုမျိုးကင်တွယ်ပါလဲ
Well it's challenging particularly after the coup we received about 200,000 different messages containing information many photographs and videos but we've reviewed all of them
စေခေါ်မှုတွေရှိပါတယ်အထူးသဖြင့်ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်း2,000လောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်းသိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစေခေါ်မှုတစ်ခုကကျွန်တော်တို့ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစစ်မြစ်တဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါ။ဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
်။ Yeah, like you explained before, one of the main
ဆောဆောမစ္စတာခွန်ဂျမ်ရှင်းပြထားတဲ့အဲမှာပါတယ်လို့ပဲ။ဒီ double I double M ရဲ့အဓိကအလုပ်တစ်ခုကတော့ဒီအစိုးရဆုံးပေါ့နော်။လူ့ခွင့်ချိုးဖောက်တဲ့ကိစ္စတွေကိုစုဆောင်းသိမ်းဆည်းပြီးတော့မှသုံးသပ်ပေးရတာပါ။ဒါပေမဲ့ဒီအဖွဲ့အစည်းနဲ့မြန်မာနိုင်ငံထဲကိုသွားလို့မရတော့အခုလိုမျိုးလူ့ခွင့်ချိုးဖောက်တယ်လို့ပြောတဲ့နေရာတွေကိုကိုယ်တိုင်မျက်စိနဲ့မတွေ့ရပါဘူး။အဲ့တော့ရရှိတဲ့အချက်လက်တွေကတကယ်ဖြစ်ခဲ့တယ်မှန်တယ်ဆိုတာသိစားအောင်လုပ်ဖို့ရောဘယ်လောက်ခက်ခဲပါလဲရှင
့် Well, certainly the lack of access to crime scenes and to go to Myanmar where many of the witnesses are is a hindrance
ပြမှုကျူးလွန်ခဲ့တဲ့နေရာတွေနဲ့မျက်မြင်သက်သေတွေအများကြီးရှိတဲ့မြန်မာနိုင်ငံတဲကိုမသွားနိုင်တာကအခက်အခဲတစ်ခုဖြစ်တယ်ဆိုတာကတော့သိကြပါရယ်ပုံမှန်ဆိုလို့ရှိရင်ရာဇဝတ်မှုတွေစုံစမ်းရင်အခင်းဖြစ်တဲ့နေရာသွားကြည့်တာကအဆရာပါဆိုတော့ကျွန်တော်တို့အတွက်ကပို့ပြီးတော့စိန်ခေါ်မှုတွေဖြစ်စီပါရယ်ဒါပေမဲ့လည်းကျွန်တော်တို့မှာထောက်ထားတွေစုဆောင်းမှုတခြားနည်းလမ်းတွေရှိပါတယ်။တချို့ကမြန်မာနိုင်ငံတွေကလာတဲ့သူတွေစီကရတယ်။အဲ့လိုရသမျှထောက်ထားတွေအားလုံးကိုနောက်နှစ်ပေါင်းများစွာသုံးနိုင်တဲ့အထိစူးစီးသိသိထားပါတယ်။အခုလက်ရှိရရှိထားတဲ့အချက်လက်တချို့ကအခုချက်ချင်းအသုံးဝင်ချင်မှဝင်နိုင်မှာဖြစ်ပေမဲ့နောက်တစ်နှစ်နှစ်နှစ်လောက်မှရတဲ့အထောက်ထားတွေရတိတ်ကိုအသုံးဝင်တာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရသမျှအချက်လက်တွေကိုထိန်းသိမ်းထားဖို့တိတ်ကိုရည်ကြီးပါတယ်။အခုဆိုရင်ကျွန်တော်တို့မှာဝန်ထမ်း50လောက်ရှိပါတယ်။လုပ်စရာတွေကလည်းအများကြီးပါပဲ။အချက်လက်တွေစုဆောင်းဖို့တုံ့တက်ဖို့စေခေါ်မှုတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာတက်ဆိုင်ရနေပေမှာကြွညင်သူတွေရှိပါတယ်။စစ်ရာဇဝတ်မှုတွေလူသားလူပေါ်ကျုလို့နဲ့ပြစ်မှုတွေနဲ့ဆိုင်တဲ့ဥပဒေတွေအကြောင်းကိုကောင်းကောင်းနားလည်တဲ့နိုင်ငံတကာရှေ့နေတွေရှိပါတယ်။ရရှိတဲ့အချက်လက်တွေအများကြီးကိုတုံ့တက်နိုင်တဲ့ဝါရင့်မှုကင်းစစ်တွေရှိပါတယ်။ဒါတွေမကောက်ပါဘူး။စုံစမ်းစစ်ဆေးသူတွေလူညွေးဝန်ထမ်းတွေအချက်လက်တွေကိုအစ်စ်မြင့်ကြွညင်စာနဲ့စီမံခန့်ခွဲနိုင်သူတွေအပြင်မျက်မြင်သက်သေတွေကိုအကာအကွယ်ပေးတဲ့ဝန်ထမ်းတွေလည်းရှိပါတယ
်။management system with the skilled personnel in that section.
I'm sure there must have been several attempts but you
double I double M အနေနဲ့ဒီမြန်မာနိုင်ငံနဲ့သွားဖို့အတွက်ကိုတစ်ချိန်မကစူးစမ်းခဲ့ဘူးမဲ့ထင်ပါတယ်။နောက်မှရောဒီမြန်မာကောင်းဆောင်တွေပူးပေါင်းဆောင်ရွက်လာအောင်လို့ဆွဲဆောင်ဖို့နောက်မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဒီမြန်မာနိုင်ငံရဲ့နေရာတွေသွားနိုင်ဖို့ထပ်ပြီးတော့စူးစမ်းမဲ့အစီအစဉ်တွေရောရှိပါလားရှင
့် Well we will continue to send our requests to have access to the country. I think I've
မြန်မာနိုင်ငံလေးကိုတွားနိုင်ဖို့ခွင့်ပြုချက်ရတဲ့အထိဆက်ပြီးတော့တောင်းသွားမှာပါကျွန်တော်ကိုယ်တိုင်တွားနိုင်ဖို့လည်းခွင့်ပြုချက်တောင်းထားမှုပါတယ်သူတို့ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့စောင့်ကြည့်ရမှာပါမြန်မာနိုင်ငံနဲ့တွားနိုင်ဖို့သူတို့ခွင့်ပြုချက်ပေးသည်ဖြစ်စီမပေးသည်ဖြစ်စီကျွန်တော်တို့ကတော့အထောက်အထားတွေရနိုင်ဖို့ကျွန်တော်တို့လုပ်နိုင်တဲ့နည်းတွေနဲ့ဆက်လက်လုပ်သွားမှာပ
ါ So another important job for the mechanism is to
share some double I double M ရဲ့ဒီနောက်အရေးကြီးတဲ့အလုပ်တစ်ခုကတော့ရရှိထားတဲ့အချက်အလက်တချို့နဲ့ပြစ်မှုကျွလွန်ထားတဲ့အမှုတွေတွေကိုတရားလွတ်လပ်တဲ့တရားရုံးနေနဲ့မျှဝေဖို့ပါအဲ့တော့ဒီ double I double M ကပေးတဲ့အချက်အလက်တွေဟာတရားရဂိုင်းနှုံမှန်ကန်စိတ်ချရတဲ့ဒီနိုင်ငံတကာဥပဒေတွေလိုက်နာတဲ့တရားရုံးတွေခုံရုံးတွေမှာတုံးလို့ရမယ်ဆိုတာမျိုးအာမခံနိုင်အောင်လို့ရောဘယ်လိုလုပ်ပါလဲရှင့်
Well, we have a lot of very experienced staff who've worked in criminal prosecutions at national levels and international levels for many years.
နိုင်ငံစစ်နိုင်ငံတကာအစစ်ပြည်မှုဆိုင်ရာစစ်ဆေးကြားနာတဲ့အမှုတွေမှာနှစ်ပေါင်းများစွာအတွေ့အကြုံရှိတဲ့ဝန်ထမ်းတွေမျိုးစုံကျွန်တော်တို့မှာရှိပါတယ်။ ကျွန်တော်တို့ဘက်ကတော့ပြည်မှုဆိုင်ရာစစ်ဆေးကြားနာမှုတွေမှာလိုက်နာဆောင်ရွက်တဲ့ကိစ္စတွေအတိုင်းအကောင်းဆုံးလုပ်သွားမှာပါတခါလေကြောက်လို့ရှိရင်တပ်တွေအထောက်ထားရဖို့ဇင်းမြင့်နေရာတွေစီသွားလို့မရတဲ့အခြေအနေမျိုးဖြစ်တတ်ပါတယ်အဲ့ဒီခါမျိုးကြရင်တော့တခြားဖြစ်ရထောက်ထားတွေနဲ့ဆက်ဆက်စဉ်းစားပြီးတော့သူတို့ရဲ့မှန်ကန်စိတ်ချရမှုကိုအတည်ပြုယူနိုင်ပါတယ်နိုင်ငံတကာရာဇဝတ်တရားရုံးတွေနိုင်ငံတကာရာဇဝတ်မှုစုံစမ်းစစ်ဆေးမှုတွေမှာဒါမျိုးကကြုံတွေ့ရလေရှိပါတယ်ကျွန်တော်ကိုယ်တိုင်ရာဇဝတ်တရားရုံးမှာစစ်တဲ့အမှုတွေအပြင်အထောက်အထားစုဆောင်တဲ့အဖွဲ့တွေစုစုပေါင်း9မျိုးမှပါဝင်ခဲ့မှုပါတယ်။ရာဇဝတ်မှုဖြစ်ခဲ့တဲ့နေရာတွေစီသွားပြီးစုံစမ်းနိုင်ဖို့နောက်ဒီပြစ်မှုကျူးလွန်ထားသူတွေစီသွားပြီးတော့မေးမြန်းခွင့်မျိုးမရတဲ့စင်ခေါ်မှုမျိုးတွေမကြာခဏကြုံတွေ့ရတယ်ပါလေ။ပြည်တွင်းမှာစစ်ဆေးတဲ့အမှုမျိုးတွေတက်ပို့ပြီးတော့ခက်ခဲပါတယ်။ဒါပေမဲ့လည်းတခြားနိလန်းတွေနဲ့ထောက်ထားတွေရရှိအောင်လုပ်နိုင်ခဲ့တဲ့အတွေ့အကြုံတွေနဲ့ဒီခက်ခဲတွေကိုကျော်လွှားနိုင်ပါတယ်။
So currently there are ongoing legal processes.
လက်ရှိမှာဆိုရင်ဒီမြန်မာခေါင်းဆောင်တွေအပေါ် ICC ICJ နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲထားတဲ့အမှုတွေရှိပါတယ်။အဲ့တော့အဲ့ဒီအမှုတွေအတွက်ရော IIIM ကဘယ်လိုမျိုးအဆက်အသွယ်လုပ်ပူးပေါင်းဆောင်ရွက်နေပါလဲ?
So we were created specifically with the mandate to share information with national or international.
ဘုကိုဒူတယောက်ပေါ်မှာမြန်မာတတတရားစီရင်ဖို့လူလာတယ်စီရင်နိုင်မယ်ဆိုတဲ့နိုင်ငံစစ်နိုင်ငံတကာအဆင့်တရားရုံးတွေမှာအမှုကြားနာဆက်စည်းတဲ့အခါမှာအချက်လက်တွေမျှဝေဖို့အတွက်ကျွန်တော်တို့ IIIM ကိုအဓိကဖွဲ့စည်းထားတာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုကာကွယ်ပေးဖို့လုပ်တဲ့ဟန်ပြဆစ်ဆင်းမှုမျိုးမဖြစ်စေရပါဘူး။ဆွဆွဲခံသူရဲ့အခွင့်အရေးကိုလေးစားပြီးတော့အမှုမှာပတ်သက်နေသူတွေအားလုံးအတွက်မျှမျှတတကြားနာတရားစီရင်မှုမျိုးဖြစ်ဖို့လိုပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့နိုင်ငံတကာတရားမျှတမှုခုံရုံး ICJ ကအမှုတွေမှာ IIIM အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်လူခွင့်ရေးကောင်စီကကျွန်တော်တို့ကိုအထူးတိုက်တွန်းထားပါတယ်။အဲ့တရားရုံးနှစ်ခုရဲ့တရားစီရင်ရေးကကြွားချပါတယ်။တရားရုံးနှစ်ခုလုံးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။တင့်တော်ရဲ့အထောက်အထားတွေပြီးဖို့လည်းအဆင်သင့်ပါ။ဒါပေမဲ့လည်းမျှဝေနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ခွင့်ပြုချက်ပေးထားတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေပါတယ်။ဒီမှာ view သရရှင်တွေကိုအရေးကြီးတာတစ်ချက်ပြောချင်တာကကျွန်တော်စီအချက်လက်အထောက်အထားတွေပြီးတဲ့အခါမှာအဲ့ဒီထောက်ထားတွေကိုတရားစီရင်စစ်ဆေးမှုတွေမှာတုံးခွင့်ပေးမလားလို့ကျွန်တော်တို့ဘက်ကမေးပါတယ်။တုံးခွင့်ပေးပါတယ်လို့ခွင့်ပြုတဲ့ထောက်ထားတွေကိုပဲကျွန်တော်တို့ကမျှဝေခွင့်ရှိပါတယ်။တကယ်လို့သူတို့ကမျှဝေခွင့်ပြုရင်တော့မှကျွန်တော်တို့ဘက်ကဒီလိုမျှဝေလို့သူတို့အတွက်ဒါမှမဟုတ်တခြားတယောက်ယောက်အတွက်အနေရရှိမလားဆိုထပ်ပြီးတော့စဉ်းစားဆုံးဖြတ်ပါတယ်။အနေရရှိနိုင်တယ်လို့ကျွန်တော်တို့ဘက်ကတုံးသက်လို့ရှိရင်တရားရုံးတွေကိုမပေးပါဘူး။အနေရမရှိနိုင်ဘူးဆိုတော့မှမျှဝေတာဖြစ်ပါတယ
်။Endanger individuals.
Thank you so much, Mr. Kumjam. Thank you for giving time to answer the questions.
Thank you very much.